ကူဝိတ်နိုင်ငံမှာဖိလစ်ပိုင်အင်အကူလူထုမှတူအသက်ခံရပြီးတဲ့နောက်အင်အကူလူသားများပြားဟာကူဝိတ်ကနေနိုင်ငံရင်းဖိလစ်ပိုင်နိုင်ငံကိုပြန်သွားနေကြပါတယ်။သူတို့ရဲ့လုပ်ရှင်တွေကဘယ်လောက်တောင်နှိမ့်ဆက်တတ်တယ်ဆိုတာကိုပြောကြပေမဲ့ပြည်ပမှာပြန်ပြီးအလုတ်သွားလုတ်ချင်ကြတယ်လို့တော့များပြားကပြောပါတယ်။သူတို့တခါတခါကြုံတွေ့ရတဲ့ဆိုးရွားတဲ့အခြေအနေတွေနဲ့ကူဝိတ်ရဲတွေကိုရှောင်ပြီးလုတ်ကင်နေကြရပေမဲ့ဖိလစ်ပိုင်ကသူတို့မိသားစုတွေကိုထောက်ပံ့ဖို့ကသူတို့အတွက်ပိုအရေးကြီးနေတာပါ။ဖိလစ်ပိုင်အင်အကူလူထုမှဂျိုဝါနာဒီမာဖီလစ်ရဲ့အသက်မဲ့ခန္ဓာကိုယ်ကိုတားငါအဆောက်အအုံတွေတာရှိခံအောင်အေးခံတဲ့ဖရီဇာထဲမှာတွေ့ခဲ့ပြီးတဲ့နောက်ကူဝိတ်ကအင်ဂူလူသားတွေရဲ့အခြေအနေပေါ်အထူးအာရုံစိုက်လာကြတာပါ။အာရဗ်အလုရှင်တွေဟာဖိလစ်ပိုင်လူထုမှတွေကိုရန်ခါညံဖန်ရန်ခါလိုမရင်းကျင်တာတွေရှိတယ်။တရက်ကို27နာရီအလုလုခိုင်းပြီးမသိယုံတမဲပဲကြွတယ်လို့တိတိတသားကိုဒေါသထွက်နေတဲ့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတီကပြောပါတယ်။